အမေရိကန်အစိုးရအနေနဲ့ဂွန်ဒမာလာ Honduras El Salvador နိုင်ငံတွေကိုပေးနေတဲ့အထောက်ပံ့တွေရပ်တန့်လိုတယ်ဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကအတည်ပြုပြောဆိုလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောခဲ့တာပါ။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras တို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒိုင်းနှစ်အတွက်အကူအညီငွေဒေါ်လာ3,500နဲ့2019လက်ကျန်ငွေတွေကိုလက်ခံယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့အမေရိကန်အတွက်ဘာမှပြန်ပြီးတော့သူတို့ကလုပ်ပေးနိုင်တာမရှိတာကြောင့်ထပ်ပြီးတော့မှမဟုတ်ဘူးဆိုပြီးတော့ Donald Trump ကတောက်ကြနေတော့ငါပဲပြောခဲ့ပါလား။ဒီနိုင်ငံတွေဟာအမေရိကန်ပြည်အောင်စုကိုအစုလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူအုပ်ကြီးတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့ Donald Trump ကဆွဆွဲခဲ့ပါတယ်။ဒါပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်အိန္ဒိယမက္ကဆီကိုနေဆက်ကိုလည်းပိတ်ဖြစ်ဖို့သူဘက်ကစဉ်သစ်ရှိတယ်လို့တမနာထရမ့်ကဒီတောင်ပိုင်းနေချင်းဆက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖြတ်ဖို့ဆိုရင်တော့လွှတ်တော်ရဲ့ဒီပြူချက်ရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော်မတ်ဘော့မန်နီဒတ်စ်ကတော့တမနာထရမ့်ရဲ့ဒီကြေညာချက်ဟာမစင်မချင်လောက်ရဖြစ်ပြီးတော့လက်မခံကြဘူးဒီမိုကရက်နဲ့ရီပဘလစ်ကန်အမတ်တွေကိုတိုက်တွန်းနေပါတယ်။Texas ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့ Jacqueline Castro ကလည်းအခုကြီးဖြတ်မဲ့ဒီအစီအစဉ်တွေဟာအဲ့ဒီတိုင်းပြည်တွေကိုမတိမငြိမ်ဖြစ်အောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့စီနီမှာကြေညာချက်ထုတ်ပြီးတော့သတိပေးထားပါတယ်။